မြမနှစ်တကူအခါသမယမှာလူငယ်အများစုကဆူညံတန်တွေနဲ့ပျော်ပွဲဆင်ဖို့အတွက်ကြိုးစားလေးရှိတာမို့ဒီတစ်ပတ်တော့ဆူညံတန်နဲ့ပတ်သက်တဲ့တည်ကောင်းစရာလေးတွေကိုပြောပြပေးပါရစေ။ကားနဲ့မော်တော်ဆိုင်ကယ်တွေမှာဆူညံအက်ဇောတွေတက်ဆင်ပြီးမမောင်းအောင်စကိုင်းမြို့မှာစပြီးလုပ်နေပါပြီ။ရင်းစည်းကမ်းနဲ့မညီပဲမောင်းနှင်နေတဲ့ဆူညံအက်ဇောပိုက်တွေဟာပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတာကြောင့်ဒါကိုအားလုံးသတိပြုလာစေဖို့ဖမ်းမိတဲ့ဆူညံအိဇောပိုက်350ကိုစကိုင်းမြို့တော်ခမ်းမရှိမှာဧပြီလ10ရက်နေ့ကအများသိအောင်ဖျက်ဆီးပြခဲ့တာပါဆူညံသံအပါဝင်အသံတွေကိုကြားနိုင်စွမ်းဖြစ်တဲ့သောတာအာယုံမပြည့်စည်စေဖို့ဟာတိတ်ကိုအရေးကြီးတယ်လို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
ဒီသောတာအာယုံနဲ့ခံစားမှုကနေဉာဏ်ပွင့်လင်းရာအသိပညာတိုးတက်ဖို့ဖြစ်ပါတယ်အဲဒါကြောင့်တောတအာယုံမပြောက်ဖို့နားလေမသွားဖို့သိအရေးကြီးပါတယ်လူမှာတော့အတန်ကိုခွဲခြားရမှာအတန်ကျေလာမှုအတိုးအကျေပေါ့နော်နောက်အတန်ကျိန်နှုံမြင့်မှုတာယာတန်ဆူညာတန်ဆိုပြီးတော့အတန်ကိုအများခွဲခြားတတ်မှတ်ပါတယ်သိပ္ပံဒီကျကြလေဒီလိုပဲခွဲတာပါပဲအတန်တောတအာယုံမှာအတန်ဖြစ်ဖို့လူမှာလက်ခံနိုင်တဲ့အစိတ်ပိုင်း receiver ရှိရမှာပဲဥပမာအားဖြင့်အတန်တွင်းရဲ့ microphone ရှိမှဖြစ်တယ်လို့နားရှိမှဖြစ်မှာပါမိုက်ခရိုဖုန်းရှိနေမှာမိုက်ခရိုဖုန်းပြည့်နေရင်တအားကတ်អော်လေဒီမိုက်ခရိုဖုန်းကနေအတန်သွင်းလို့မရပါဘူးဘာသာမှဖမ်းလို့မရတလို့ပဲနားမကြတော့နားလေးပင်လေပြည့်နေတဲ့မိုက်ခရိုဖုန်းအတိုင်းမှာပဲဒါကြောင့်နားကောင်းဖို့အလွန်အရေးကြီးပါတယ
်အတန်လိုင်းတုံခါတဲ့ချိန်နှုံးပေါ်မူတည်ပြီးအတန်ရဲ့ကြားနိုင်စွမ်းကိုတွက်နိုင်တယ်လို့ကြားနိုင်စွမ်းထက်လွန်သွားတဲ့အတန်တွေကိုလည်းအသုံးချဖို့အတွက်လုပ်နိုင်ပါတယ
်သိကောင်းတဲ့လူရဲ့နားဟာချိန်နှုံးတစ်စက္ကန့်မှာ25ကြိမ်တုံခါမှုကနေတစ်စက္ကန့်မှာအကြိမ်2000ကျော်အထိသာကြားနိုင်စွမ်းရှိပါတယ်။ဥပမာအားဖြင့်ဟိုဘျောတို့ပတ်မကြီးတို့တီးရင်ကြားရတဲ့ကြိမ်နှုန်းကတစ်စက္ကန့်မှာသူ့ရဲ့ခါနှုန်းကအကြိမ်100လောက်ပဲရှိပါတယ်။ဟိုအလဲကပတ်စံနဲ့ဒီတရေပြားတုံခါတာဟာတစ်စက္ကန့်မှာအကြိမ်100လောက်တုံခါတယ်။ဒါကြောင့်အတန်ကထူထူကြီးထွက်လာတာပေါ့နော် low frequency ပေါ့ဒါပေမဲ့ကြီးစီဆိုပါလို့ကြီးစီထူရင်ကြားရတဲ့ချိန်တုန်းကတစ်စက္ကန့်မှာအချိန်1000ကနေအချိန်6000 9000လောက်အထိမြင့်နေအတန်ကိုထုတ်ပါတယ်ဒါကြောင့်ကြီးစီရဲ့အတန်ပို့ပြီးတော့လွင်နေပို့ပြီးတော့ချိန်နှုံးမြင့်နေပေါ့တကယ်ဆိုရင်တချို့ကြီးစီတွေဟာတစ်စက္ကန့်မှာအချိန်3000ကျော်အထိတုံခါနိုင်အောင်ဖန်တီးလို့ရပေမဲ့လူရဲ့သောတာအာယုံကခုနပြောလို့ပဲနားကတစ်စက္ကန့်မှာအချိန်2000ခွဲအထိပဲနော်တိတ်ကောင်းတဲ့နားကကြားနိုင်မယ်ဒီတဲ့မြင့်တဲ့ချိန်နှုံးနဲ့လာတဲ့အတန်ကိုမကြားနိုင်ပါဘူးလူသောတာအာယုံတဲ့မြင့်တဲ့အတန်ကို ultrasound လို့ခေါ်ပါတယ်ဥမာဟိုကြီးစီထုတဲ့အခါဘုံကြီးကြောင်းမှာကြီးစီကိုအကျယ်ကြီးလွင်နေအောင်ထုလိုက်တဲ့အခါကြလို့ရှိရင်တချို့ခွေးတွေဥတယ်ဘာညာဆိုတာကျွန်တော်တို့မကြားတဲ့အတန်နဲ့ပုံမြင့်တဲ့အတန်ကိုတချို့တရိษံတွေကကြားနိုင်ပါတယ်ဒီအတန်ဟာသူတို့အတွက်အနှောက်အယှက်ဖြစ်တဲ့အတွက်သူတို့မကြိုက်လို့ဥတာလည်းဖြစ်နိုင်ပါတယ်အဲ့တော့တောတာအာယုံလူကြားနိုင်တဲ့အာယုံတဲ့မြင့်တဲ့အတန်ကိုအင်္ဂလိပ်လိုတော့ ultrasound ပေါ့နော် ultrasound ဓာတ်မှန်ရိုက်တယ်ဆိုတာစေတုံကားမှုကငကူနားနဲ့မကြားရပေမဲ့မြင်ရတဲ့ဓာတ်မှန်နဲ့ရိုက်လို့ရတဲ့ချိန်နှုံးအဆင့်ရှိတယ်အဲ့ဒါကို ultrasound လို့ခေါ်တာလ
ားဆူညံတန်းဆိုတာဘာပါလဲအတန်ရဲ့အတိုးအကျယ်ကိုဘာနဲ့တိုင်းတာတာပါလဲ
အတန်ရဲ့အတိုးအကျယ်ကို decibel နဲ့တိုင်းပါတယ် dB လို့ခေါ်ပါတယ် decibel decib decia 10 bell ကို AT&T American Telephone and Telegraph စတင်ထောင်တဲ့ Scotland နိုင်ငံသား Alexandra Graham Bellကိုဂုံပြူပြီးခေါ်တဲ့နာမည်အတန်အနေနဲ့အတန်အတိုးကျယ်ဘလောက်ကျယ်တယ်လဲတိုးတယ်လဲဆိုတာကို dB နဲ့တိုင်ပါတယ်ဒီ decibel ကိုဘလို့တတ်မှတ်ထားလဲဥပမာအဖြစ်စကားတိုးတိုးလေးပြောရင်သူက decibel 20လောက်ပဲရှိပါတယ်နာရီနှိုးဆက်ဆိုကျယ်လာပြီ decibel 80လောက်ရှိပါတယ် exhaust pipe ကိုပြောင်းပြီးအတန်အရန်ကျယ်အောင်လုပ်တဲ့ motorcycle ကားတွေဆိုလို့ရှိရင် decibel 100ရှိပါတယ်နောက်ပြီးတော့တိတ်ချိုးသွားနားထောင်နေဆိုလို့ရှိရင်သူ့ရဲ့ decibel က130ရှိပါတယ်။နောက်ပြီးတော့ ambulance အရေးပေါ်လူနာဆေးရုံကားဆိုလို့ရှိလို့ရှိရင် decibel 120လောက်ထိရှိပါတယ်။အဲနောက်ဥပမာတစ်ခုကဗျောက်အိုးဗျောက်အိုးဖောက်လိုက်လို့ရှိရင်ထိုင်းကနေမြည်သွားတဲ့အတန်က decibel 150ကျော်ရှိပါတယ်။နောက်ပြီးတော့လေမြန် jet engine နားကိုရောက်သွားတယ်ဆိုလို့ရှိရင်150အထိရှိပါတယ
်။လူတယောက်တည်းအရေးပါတဲ့နားတော်တာအာယုံကိုဘယ်လိုပုံစံနဲ့ပျက်စီးစေနိုင်လဲဆိုတာကြည့်ရအောင်ပါ။
လူငယ်တွေတွားပြီးနားထောင်ကြတာတို့မြူးတူပြောပါတဲ့စတေဂျိုးဆိုလို့ရှိရင် ဒက်စီဘယ်120နဲ့140လောက်အထိမြင့်နေဆိုရင်ဒါလူရဲ့တောတာအာယုံကိုတဖြည်းဖြည်းပြက်သွားစေနိုင်လောက်တဲ့အဆင့်မြင့်တဲ့အတန်တလောက်ကျဲတဲ့အတန်ဖြစ်လာပါပြီ။အဲ့တော့ဒီအတန်တွေကလူရဲ့နာအကြအာယုံကိုဘယ်လောက်အဆင့်ဘယ်လောက်ကြာကြာနားထောင်ပြီးရင်စပျက်စီးယိုယွင်းပါလဲဆိုတာကိုဒီတိတ်ပံပညာရှင်တွေကလေ့လာထားပါတယ်။ဒါကိုနိုင်ငံတကာကျန်းမာရေးဌာနကနေအဆင့်သတ်မှတ်ပေးထားပါတယ်။ဥပမာအနေနဲ့ဆိုလို့ရှိရင်လူနာတင်ကားရဲ့ဩဩတန်ကို15မိနစ်တည်းပို့ပြီးတောက်လျှောက်ကြာရင်ခဏခဏကြာနေရလို့ရှိရင်နားလေးတဲ့ယောဂါကြာလို့ရှိရင်နားမကြာတဲ့ယောဂါတဖြည်းဖြည်းနားလေးလာမယ်လို့သတ်မှတ်ထားပါတယ်။အဲ့တော့ stage show လိုဟာမျိုးပေါ့နော်။DB 120လောက်ကျဲလောင်လုံးတဲ့အတန်ဆိုမိနစ်ဝက်ဖဲနားထောင်ပါလို့ပြောထားတယ်။အဲ့ဒီတဲ့ကြာလို့ရှိရင်နားပျက်စီးသွားမယ်။ခဏခဏနားထောင်လို့ရှိရင် exposure ကြာကြာနားထောင်လို့ရှိရင်နားပျက်သွားမယ်လို့ကျန်းမာရေးရှုထောင့်ကနေတေချာလေ့လာပြီးတော့စံချိန်သတ်မှတ်ထားပါတယ
်။ဆုညံတန်ဟာနားယောဂါနဲ့မကဘဲနှလုံးယောဂါကိုပါဖြစ်စေနိုင်တယ်လို့ဘေးလူကိုပါစိတ်မသက်မသာဖြစ်စေတာပါ။
ဒီနာယောဂပေါ့မကျမ်းမာတာကြောင့်နှလုံးယောဂရတဲ့အဖြစ်အပျက်တွေအဲ့ဒါတွေမှတ်တမ်းတင်ထားပါတယ်ဆေးရုံတွေကနေပြီးတော့ဒီ stage show rock concert show တွေမှာသွားနားထောင်တာအဲ့ဒါအပြင်စိတ်အနှောက်အယှက်ဖြစ်တာပေါ့နော်အဲ့ဒါတိတ်ဆိုးပါတယ်အတန်အကျဲကြီးကြောင့်မခံနိုင်တဲ့စိတ်တော့ကရောက်ရတာကိုလူတိုင်းသတိပြုနိုင်ရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တီဂီတာတွေသွားနားထောင်တဲ့နေရာတွေအားကစားပွဲတွေကလွဲလို့ကဘာမှာအဆင့်မြင့်တဲ့နိုင်ငံတွေမှာဘယ်နေရာမှကြဲကြဲလောင်လောင်ပေါ်ကြဟစ်ကြပြောကြမလုပ်ကြပါဘူ
းဒေါက်တာပရိသတ်တင်းရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်